Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်စက်တင်ဘာလ12ရက်အင်္ဂါနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို band meter 16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညနေခင်ပါရှင်ကျမသင်္ကီထိုက်ပါမြောက်ကိုရီးယားနိုင်ငံရဲ့ဟိုက်ဒရိုဂျင်ဘုံဖြစ်နိုင်ခြေရှိတဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့ကုလလုံခြုံရေးကောင်စီကဒဏ်ခတ်ပိတ်ဆို့မှုတရက်ကိုမနေ့တုန်းကထပ်မံချမှတ်ပါတယ်ဟာရီကိန်းအာမာဒန်ခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတော့ပျက်စီးဆုံးရှုံးမှုတွေတိုးလာမဲ့အနေအထားရှိသလိုပြည်နယ်လူဦးရေထက်ဝက်လောက်လျက်စင်ပြီးပြတ်တောက်နေပါတယ်ရခိုင်ဒေသအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးမင်းပြန်မှာကုလလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးကျင်းပမှာပါဒီလိုထိတ်တန့်ရောက်တဲ့တင်းတွေကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်ထိတ်တန့်ရောက်နေတဲ့တင်းတွေပြီးနားဆင်ရမှာကတော
့ But also I condemn those who are responsible for that. As you know that the Myanmar army was under attack. Border
police ရခိုင်ပြည်နယ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးကျူးလွန်သူတွေကိုရှုံချကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဝန်ရေရော Sheikh Hasina ပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုလေ့လာဖို့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့မောင်တော်ဒေသမှာရောက်ရှိနေတဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ရင်ထိုင်းနဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားနိုင်ငံရဲ့စက်တမလ3ရက်နေ့ကဟိုက်ဒရိုဂျင်ဘုံဖြစ်နိုင်ခြေရှိတဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့မနေ့တနင်္လာနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီကနေစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတရက်ကိုတညီတညွတ်ထဲချမှတ်လိုက်ပါတယ်။မြောက်ကိုရီးယားအပေါ်နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုထပ်မံချတဲ့အပေါ်မှာအာရှဒေသတွင်အပြုသဘောတုံ့ပြန်ကြပြီးမဲ့ထိရောက်မှုရှိပါမလားဆိုပြီးတော့လည်းတန်တရားရှိနေကြပါတယ်။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်ကဘာကလက်တင်ခံမှာမဟုတ်ဘူးဆိုတာကိုညွှန်းဆိုတာဖြစ်တယ်လို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလေးကကုလသမဂ္ဂလုံခြုံရေးကောင်စီမှာမနေ့တနင်္လာနေ့တုန်းကပြောဆိုခဲ့ပါတယ်ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီကပြောဆိုလိုက်တာကတော့မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার အစီအစဉ်တွေကိုမရက်ဘူးဆိုရင်ဒီအစီအစဉ်တွေရပ်သွားအောင်ကိုယ်တိုင်လုပ်မယ်ဆိုတာပဲဖြစ်ပါတယ်လို့ကုလဆိုင်ရာအမေရိကန်သံမတ်ကြီးကပြောဆိုခဲ့ပါတယ်ဒဏ်ခတ်ပိတ်ဆို့မှုသစ်တွေကိုအပြည့်အဝကျင့်သုံးခဲ့ရင်တော့မြောက်ကိုရီးယားနိုင်ငံအနေနဲ့နိုင်ငံသားငွေကြေးရရှိမှုနောက်တားမြစ်ထားတဲ့ပေတင်းတက်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေအတွက်လိုအပ်တဲ့လောင်စာရရှိမှုကိုတိတိတသားရှော့ချနိုင်မှာဖြစ်ပါတယ်။ဒီမတိုင်ခင်ပြီးခဲ့တဲ့ဩဂုတ်လကချမှတ်ခဲ့တဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုမှာတော့ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့မြောက်ကိုရီးယားရဲ့ကြောင်မီးသွေးတန်ရန်ခဲနဲ့ပင်လယ်စာတင်ပို့မှုတွေကိုတားမြစ်တာဖြစ်ပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার ပိုင်နိုင်ငံတစ်ခုအဖြစ်နိုင်ငံတကာအတိုင်းအဝိုင်းကဘယ်တော့မှလက်သိခံမှာမဟုတ်ဘူးဆိုတာကိုအခုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒဏ်ခတ်ပိတ်ဆို့မှုတင်တဲ့တညင်တညွတ်ထက်သတင်းစကားပလိုက်တာဖြစ်တယ်လို့တောင်ကိုရီးယားသမ္မတရုံးကဒီကနေ့ပြောဆိုပါတယ်။လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုပြီးမြောက်ကိုရီးယားအစိုးရရဲ့မူဝါဒပြောင်းလဲရေးဂျပန်အစိုးရအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်မယ်လို့လည်းပြောဆိုလိုက်ပါတယ်ရှင်။
ရာဒီယူရူပြန်လည်ကောင်းမွန်လာပြီဖြစ်တဲ့အတွက်ဟာရီကိန်းမုန်တိုင်းအာမာကြောင့်ထိခိုက်ပျက်ဆုံးဆုံးရှုံးမှုတွေကိုဖလော်ရီဒါဒေသခံတွေဒီကနေ့ပိုးပြီးတော့တွေ့လာရမှာပါ။ဒါပေမဲ့လည်းဖလော်ရီဒါမှာနေထိုင်သူထက်ဝက်လောက်ဟာလျှက်စစ်မရှိဘဲနေထိုင်နေရပြီးရင်းနဲ့အပျက်စီးတွေပုံလန်းနေတဲ့နေရာတော်တော်များများကိုတွေ့ရနိုင်ပါတယ်။မွန်ရိုခရိုင်ထဲမှာရှိတဲ့ Keys ကျွန်းစုအထက်ပိုင်းနေရာကဒေသခံတွေကိုတော့နေအိမ်တွေမှာပြန်လည်ဝင်ရောက်ခွင့်ပေးထားပေမယ့်ကျွန်းစုတွေသွားရလမ်းပျက်စီးနေတာကြောင့်အဲဒီကဒေသခံအားလုံးနေရင်းပြန်ခွင့်ကိုတော့စက်ပိတ်ထားပါတယ်။ကီးစ်ကျွန်းစုတွေကိုဆက်သွယ်ထားတဲ့တကား42စင်းကိုစစ်ဆေးရမှာအလုံးဟာဘေးအန္တရာယ်မရှိဘဲပြန်အသုံးပြုနိုင်တယ်လို့တာဝန်ရှိသူတွေကပြောထားပါတယ်။ဒီနေ့ဝင်နေ့ကအမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းအမဟာဖလော်ရီဒါပြည်နယ်ကကီးစ်ကျွန်းစုတွေမှာပထမဆုံးဝင်ရောက်ခဲ့တာပါ။အခုခါမှာကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အမေရိကန်ရေးတဲ့3,000စင်းဆေးလွှတ်ထားပါတယ်။ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကတော့အာမာမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေကိုပြန်လည်ပြုပြင်ဖို့အချိန်ယူရမှာဖြစ်ကြောင်းတနင်္လာနေ့ကကျွန်းစုတွေစီသွားရောက်ရင်းပြောပါရယ်ဖလော်ရီဒါကလျှက်စစ်ကျွမ်းကျင်လုပ်သား2,300လောက်နဲ့တခြားပြည်နယ်ကထောင်နဲ့ချီတဲ့လုပ်သားတွေဟာလျှက်စစ်တဲ့အပြင်လည်းရရှိဖို့ဆောင်ရွက်နေကြတယ်လို့လည်းသတင်းတော်တွေကပြောပါရယ်ဒါပေမဲ့ဒီလိုလှုပ်ဆောင်ရမှာအချိန်ကြာမြင့်နိုင်ပြီးဒေသခံတွေအနေနဲ့လျှက်စစ်တဲ့အသတင်းပတ်နဲ့ချီပြတ်တောက်နိုင်တာကြောင့်ကြိုးတင်ပြင်ဆင်ထားကြစီလို့ကြောင်းလည်းသူကပြောပါရယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့ဒုက္ခတဲ့ဆန်ရတင်းချက်တဲ့မူဝါဒကိုဆက်လက်ကျင့်သုံးခွင့်ပြုကြောင်းအမေရိကန်တရားရုံးချုပ်ကယာယီအမိန့်တရထုတ်ပြန်လိုက်ပါတယ်။ American Piran Su Dringo, Sozon Ingani Masalo, Doka de Chu, Wia Quimpubo, Out Diayon Tukuya, Diazin, Jago, Diayon Joga, Lolos, Sanya, Tali Daba, Diatuji, Anthony Kennedy Ga, Diayi, Mengo, Minit, Nihaniga, Topian get up to be, Doka de Wia Quin, Damian Mugo, Gangwa, Jaduri, and Hine, Digani, Ingani, Nigin Pai Ma, don't be a shout tabu, Piosu Tabari, American Piran Su Dringa, Doka de Pianle Nia Chatai, Agency, the Kukuga, letting Kanye. ဒုက္ခသည်တွေအမေရိကန်ကိုပြည်ဝင်ခွင့်ပြုဖို့အမှတ်9စီရင်စုအယူခံတရားရုံးကပြီးခဲ့တဲ့သတင်းပတ်တဲ့ချမှတ်ခဲ့တဲ့အမိတ်ဟာဒုက္ခသည်2000လေးတောင်အတွက်အကျုံးဝင်လာမှာဖြစ်ပါတယ်။ဒါပေမဲ့လည်းအောက်ယုံရဲ့ဆုံးဖြတ်ချက်ဟာလက်ရှိကျင့်သုံးနေတဲ့ဒုက္ခသည်ဆိုင်ရာကန့်တတ်ပြဋ္ဌာန်းချက်တွေကိုချမှတ်ကျင့်သုံးလာမှာအနှောက်အယှက်ဖြစ်နိုင်တယ်လို့အမေရိကန်တရားရုံးဝန်ကြီး ngan thu ka lu re go American pi daw su twin yap paw 90 pi win kwen kan tat tha de pi kae de mat la 6 ya ni ga thauk de tamara ye a me nyun cha che ne pat tet pi ma pi pyat de de tia yi san ya a mho khin de de naw song phit thon mu phit par de tia main nan ma dukkha de re lak khan mu go yap paw 120 san ngan mu le pa win na phit par de lame banna yin ni atwe American pi daw su phat ka lat tin khan me dukkha de a yi atwe ko le lame tadin phat de atwe ma be asu ya ka chin ya me lo khan man tha par de shin
Kabat Lala Doka de Kaling and Tumanguela Ha Chante Yakwemia Bulu, Kula Doka de Agency Gapiore, at the Nanigani Secondary Yetoka de Rinine, Chomatan Nanga, Dantri and Nagat to Miyamu in it to Chum Niarawa, Elo Chomatan Nanga and Itaha, Kula Tamaga, Yishi Pumyumu, Yimanja de Pit, Jama Ye, Pizon Pulon Ye, Tandu Niamude, Ninja Ye to Tigai Sin and Jam, Doka de Mia Saya Kula Mahamini, Yo, UNH, Siaga, three people Chavare. Kabak leading it, we a gozeti yagai noha, mularen, chountain, nina jabi me, kalidoka de, chaseti yagai noha da, mularen, chountain hangawa, to the fin. See him what he then and we got doka de clingery, chountain hanging noha, lily mimen jasin ebi, a letter and chowne deck to call it toan and the uyeha. Ti yagai noha, she delu suare, the low chinny reach out and chinny jar, pumu, pubon, sonya muri, loe bi. Doka de Rego Lekan Tare, Pumumu Nojare Nanganuma, A Clingery and Ine, John Ten Nimbo Song a Bidinello, UNHCR Pioguya, Sicily Poiliga, Vio Ego Biore, D Clingery at the Chinjima Drunang and Ubiambi, Dambi, Pianle to Oil Loma Pide, Dread, Doka de Clingery, John Ten Nangi, Yijijang, Duga Topiaware, Eri Doka de Clingery, John Tayama, Simpia, Pinya Yusenigo, Pinsin Tabi Bule, Nanganaga, Suya Rigo, UNHCR got Dayton Tawarek, mea.
ဒီဝေဘေးကတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19kHz 16.6ရှစ်တုံညလိုင်းဒိုမီတာ19kHz 15965လိုင်းဒိုမီတာ25kHz
11.6ရှစ်တုံညလိုင်းဒိုမီတာ19kHz 15965လိုင်းဒိုမီတာ25kHz 15.6ရှစ်တုံညလိုင်းဒိုမီတာ19kHz 15.6ရှစ်တုံညလိုင်းဒိုမီတာ25kHz 15.6ရှစ်တုံညလိုင်းဒိုမီတာ19kHz 15.6ရှစ်တုံညလိုင်းဒိုမီတာ25kHz 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 15.6ရှစ်တုံညလိုင်းဒိုမီတာ လုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးတစ်ရက်ကျင်းပမှာဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးဇီးယရာအက်အယ်ဟူစိန်ကရိုဟင်ဂျာတွေအပေါ်ပြုမူနေတာတွေကလူမျိုးတုံးတပ်ဖြတ်မှုအဆင့်ရောက်နေပုံရတယ်လို့မနေ့တနင်္လာနေ့ကပြောဆိုခဲ့ပြီးတဲ့နောက်ဗီတိန်နဲ့ဆွီဒင်နိုင်ငံတို့ကလုံခြုံရေးကောင်စီမှဆွေးနွေးဖို့ပန်ကြားခဲ့တာဖြစ်ပြီးမနေ့ပြန်ဗုဒ္ဓဦးနေ့မှာဆွေးနွေးဖို့စီစဉ်ထားတာပါဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးလာရသူတွေထားနေပြန်နိုင်ဖို့အတွက်မြန်မာအစိုးရဘက်ကဘေးကင်းဇုံတွေလုပ်ပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကလည်းဒီကနေ့မြန်မာအစိုးရကိုတိုက်တွန်းပါတယ်မြန်မာနိုင်ငံကထွက်ပြေးလာသူတွေခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ Cossess Bazaar ကစခန်းတွေကိုဒီကနေ့မှပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina တွားရောက်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဘက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ Rohingya 3သိန်းခွဲကျော်သွားပြီလို့ပြောဆိုထားတာပါ။မြန်မာအစိုးရဘက်ကတော့ဒီအရေးအတွက်ကိုအတည်မပြုပါဘူး။စခန်းပြည်နယ်မောင်တော်ပူတီတောင်ဒေသတွင်ARSA အစွန်းရောက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရခိုင်တိုင်းရင်းသားတွေဟိန္ဒူဘာသာဝင်တွေနောက်လူနည်းစုတိုင်းရင်းသားတွေဖြစ်တဲ့မျိုးတိုင်းနဲ့ကမန်အပါအဝင်လူမော့တိုင်ဝမ်အားလုံးနေရဆွန့်ခွာထွက်ပြေးနေရပြီးဒီလူနည်းစုတွေအတိဒုက္ခရောက်နေရတာကိုနိုင်ငံတကာကမတိကျိုးကျွံပြုနေတယ်လို့လည်းမြန်မာနိုင်ငံသားဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေအတွင်အပြစ်မဲ့ပြည်သူတွေမထိခိုက်ရလေအောင်ထိခိုက်ပျက်စီးဆုံးရှုံးမှုတွေမရှိအောင်ဆောင်ရွက်ဖို့လဲညွှန်ကြားထားပြီးဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်ရှင်
ရိုဟင်ဂျာပြည်နာကိုငင်းကြတဲ့နီလန်နဲ့ဖြစ်ရှင်းဖို့နိုဘယ်ငင်းငင်းဆူရှင်တိဘက်ဘုန်းတော်ကြီးဒလိုင်လာမာကဒေါန်ဆန်းစစ်ကြီးကိုထပ်မံတိုက်တွန်းလိုက်ပါတယ်။အချိန်နေရပိုးပြီးတော့ဆိုးရွားလာနေတဲ့ပေါ်သူအနေနဲ့စိတ်ပြေရတယ်လို့ဘုန်းတော်ကြီးဒလိုင်လာမာရဲ့စာရင်းမှာရေးသားထားပါတယ်။လွန်ခဲ့တဲ့တစ်နှစ်ကဒေါန်ဆန်းစစ်ကြီးနဲ့သူတွေ့ဆုံတဲ့အချိန်ပြောဆိုခဲ့ရတဲ့ကိုပြန်လည်ညွှန်ပြီးဒေါန်ဆန်းစစ်ကြီးအနေနဲ့သူရဲ့ဩဇာလွှမ်းမိုးနိုင်မှုအနေထားကိုအသုံးချပြီးမွတ်စလင်အတိုင်းဝိုင်းကြီးကြုံနေရတဲ့ပြဿနာကိုငင်းငင်းချမ်းချမ်းဖြေရှင်းဖို့တိုက်တွန်းခဲ့တဲ့အကြောင်းစာရင်းမှာဖော်ပြထားပါတယ်။ဒီတော့တွင်အီရန်ဘာသာရေးကောင်းဆောင်အယာတိုလာအာလီခါမေနီကလည်းမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံနေရတယ်လို့ဆိုပြီးဒါကိုအဆုံးသတ်အောင်မြန်မာအစိုးရကနိုင်ငံရေးနဲ့စီးပွားရေးအယာ PR တွေပေးတော်ဖို့မွတ်စလင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဒီကနေ့ကိုရင်တောက်ရောက်တွေ့ဆုံခဲ့တယ်လို့မြန်မာအစိုးရအနေနဲ့ရခိုင်အရေးကိုထင်းထင်းသင်းသင်းကြိုင်တယ်ဖြည့်ရှင်းဖို့တိုက်တွန်းခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာမှာသတင်းမှားတွေပြန့်နေတယ်လို့ပြောဆိုထားပြီးအစိုးရကအခြေအနေကိုအကောင်းဆုံးထင်းထင်းကြိုင်တယ်ဆောင်ရွက်နေတယ်အကြောင်းပြောဆိုထားပါတယ်ခင်ဗျာ။
ကမ္ဘောဒီးယားအထိုက်ခံပါတီခေါင်းဆောင်ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆက်ဆိုဖမ်းဆီးထားပြီးပါတီကိုပါဖျက်ပစ်မယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကချင်းချောက်ထားပြီးမယ်လဲအထိုက်ခံပါတီဘက်ကတော့လာမယ့်နှစ်ရွေးကောက်ပွဲမှာရှင်ပြိုင်မယ်လို့ပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်ရဲ့လက်ရှိအာဏာရကမ္ဘောဒီးယား People Party CPP ကိုရှင်ပြိုင်မယ်လို့အထိုက်ခံကမ္ဘောဒီးယား National Rescue Party ရဲ့အကြီးအကဲတာဝန်ရှိသူစုံချေးကဒီကနေ့မျိုးတော်ဖနန်ပင်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါအတိုက်ခံပါတီခေါင်းဆောင်ကင်ဆိုခါကိုတော့စက်တင်ဘာလ3ရက်နေ့ကနေအင်္ဂါနေ့ဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်နိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်ရှင
်ဒေတာရင်းနိုင်ငံတွေအနေနဲ့အတူပူးပေါင်းဆောင်ရွက်ဖို့တဲ့ဒီတောင်တရုတ်ပင်လယ်ပြင်ကကျွန်းစုတွေအရင်နဲ့ပတ်သက်ပြီးဒူဘိုင်ကိုပိုင်အငင်းပွားနေတာကြောင့်နောင်လာမယ့်အနှစ်20အတွင်းတောင်တရုတ်ပင်လယ်သဘာဝပတ်ဝန်းကျင်အခြေအနေတွေဆွေးရလာနိုင်ကြောင်းကျွမ်းကျင်ပညာရှင်တွေက 3P ပြောဆိုပါရယ်ရေနံတင်တင်မောတွေကယူဆမှုတွေငါးအလွန်ကျဖန်းတာတွေနဲ့လူလုံကျွန်းတွေဖန်တီးတာကြောင့်တန်တာကြောက်တန်းတွေပျက်စီးပြီး 3.5 square kilometer အခြေဝန်းရှိတဲ့ပင်လယ်ရဲ့ဂေယစနစ်ပြောင်းလဲသွားနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့သုတေသနပညာရှင်တွေကထောက်ပြပါရယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်တင်ရထိုင်တဲ့ကိုအောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့ချိန်ထဲမှာပဲ VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အခြေအနေပေါ်စိုးရိမ်မှုတွေတိုးလာနေတဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြဿနာကိုဖြေရှင်းနိုင်ရေးကြိုးပမ်းမှုတွေကိုအားပေးကူညီနိုင်ဖို့နဲ့မတီးမငြိမ်အခြေအနေတွေပေါ်ပေါက်လာရတဲ့အကြောင်းရင်းတစ်ခုဖြစ်တဲ့အစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပြစ်တင်ရှုံချဖို့လည်းမြန်မာအစိုးရကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကမတီးမငြိမ်အခြေအနေတွေကြောင့်တိမ့်နဲ့ချီပြီးထွက်ပြေးခိုလုံခဲ့ကြတဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ကတော့ဒီကနေ့ပဲဒုက္ခသည်စခန်းကိုတွားရောက်ကြည့်ရှုခဲ့ပြီးအစွန်းရောက်အဖွဲ့တွေရဲ့လုပ်ရက်ကိုပြစ်တင်ပြောဆိုလိုက်တယ်လို့မြန်မာအစိုးရအနေနဲ့လည်းထိန်းသိမ်းသိမ်းဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်။အပြည့်အစုံကိုတော့နန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်
။ရှစ်ခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့အခြေအနေတွေအပေါ်နိုင်ငံတကာကစိုးရိမ်တယ်လို့မြန်မာနိုင်ငံအနေနဲ့လည်းစိုးရိမ်ကြောင်းနဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတန်အစုံကြိုးပမ်းနေကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။နိုင်ငံတကာအတိုက်အဝန်အနေနဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်မြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုပါဝင်ပံ့ပိုးရဟာလဲအကောင်ဆုံးကူညီရရောက်ကြောင်းဖော်ပြထားပါတယ်။တချိန်ထဲမှာပဲဩဂုတ်လ25ရက်နေ့နဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာလုံခြုံရေးတပ်ဖွဲ့တွေနဲ့အရဲသားတွေအပေါ်ပြစ်မှတ်ထားပြီးတပြိုင်တည်းတည်းတိုက်ခိုက်မှုတွေကျူးလွန်ခဲ့တဲ့အာဆာအစွန်းရောက်အုပ်စုရဲ့အလို့ရက်တွေကြောင့်ပဋိပက္ခတွေကြီးထွားခဲ့ရတာကိုလည်းပြစ်တင်ရှုံချဖို့တိုက်တွန်းခဲ့တာပါ။ရခိုင်ပြည်နယ်ကအချိန်နှီးကြောင့်တိမ့်နဲ့ချီထွက်ပြေးနေရတဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဝန်ကြီးချုပ်ရှိတ်ဟာစီနာကတော့ဒီကနေ့ပဲဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပြီးအစွန်းရောက်တွေရဲ့လောက်ရောက်ကိုရှုံချခဲ့တယ်လို့မြန်မာအစိုးရကလည်းထင်းထင်းသိမ်းသိမ်းဖြေရှင်းဖို့တိုက်တွန်းခဲ့ပါတယ်
။ But also I condemn those who are responsible for that. As you know that the Myanmar army was under attack. Border police was under attack.And about
ခုချီရကိုကျူရင်ဒီပေါ်မှာလေဒီမှာအနေနဲ့ရှုံချပါလေမြန်မာစစ်တပ်နဲ့မြေကြားဆောင်ရဲတပ်ဖွဲ့ဝင်တွေတိုက်ခတ်ခံခဲ့ရတယ်135ယောက်တေးခဲ့ပါတယ်စစ်တပ်နဲ့မြေကြားဆောင်တပ်တွေကိုတိုက်ခတ်ခဲ့တဲ့ဒီလူတွေရဲ့လက်ချက်ကြောင့်အခုလိုအခြေအနေတွေပေါ်ပေါက်လာရတာဖြစ်တဲ့အတွက်ဒါကိုရပ်တန့်ကရပ်ရပါလိမ့်မယ်ဒီချိန်ထဲမှာပဲမြန်မာအစိုးရအနေနဲ့လည်းအခြေအနေကိုစိတ်ရှည်လက်ရှည်ကင်တွဲဖို့လိုပါတယ်စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကိုတာမန်လူမှုအပေါ်တိုက်ခိုက်တာမျိုးခွင့်ပြုဖို့မတင်ပါဘူးအမျိုးသမီးတွေကလေးတွေအပြစ်မဲ့တဲ့ပြည်သူတွေအနေနဲ့ဘာရာဇဝတ်မှုမှကျူးလွန်ခဲ့ကြတာမဟုတ်ပါဘူး
မြန်မာနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့အာဆာအစွန်းရအဖွဲ့ရဲ့တက်ခတ်မှုတွေဟာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်ခြင်းနဲ့အချိန်ကြိုက်ကျူးလွန်ခဲ့တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအကြံဖက်တက်ခတ်မှုတွေနဲ့ကြုံခဲ့ရပြီးနောက်ဆက်တွဲအဖြစ်ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ကဦးဆောင်ပြီးနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာအယက်သားတေဆုံမှုတွေရှိခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေတိမ့်နဲ့ချီထွက်ပြနေရတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြောဆိုနေကြတာပါ။Washington အခြေစိုက် Carnegie Endowment for International Peace က Vikram Nehru ကတော့ဒုက္ခသည်တွေအလုံးအရင်းနဲ့ထွက်ပြေးနေရတာဟာအာဆာအစွန်းရအဖွဲ့ထက်မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့စစ်စင်ရေးကြောင့်ထွက်ပြေးရသူပုံများတယ်လို့သုံးသပ်ပါတယ်
။ ASA is a very small force. They are not capable of carrying out any series of attacks over a period of time at this point at least. And the huge flow of refugees from Arakan state into Bangladesh is entirely because of the extremely brutal response of the armed forces.
The Bangladesh ကိုအလုံးအရင်းနဲ့ဒုက္ခသည်တွေထွက်ပြေးနေတာကစစ်တပ်ရဲ့ရဲစခြံကျုပ်လုံးနဲ့လောရချောင်းမှာအာဆာနဲ့ဘာမှမဆိုင်ပါဘူး
။မြန်မာအစိုးရကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့စစ်ဆင်ရေးမှာဥပဒေနဲ့အညီထိရင်သင်းသင်းဆောင်ရွက်ဖို့နဲ့တည်ငြိမ်မှုရရှိရေးကြိုးပမ်းရမှာအပြစ်မဲ့ပြည်သူတွေမထိခိုက်အောင်ဆောင်ရွက်ဖို့ညွှန်ကြားထားကြောင်းကြေညာချက်မှာဖော်ပြထားတာပါ။လူအခွင့်အရေးချုပ်ပေါင်းမှုတွေရှိခဲ့တယ်ဆိုရင်လည်းတရားဥပဒေအရအရေးယူသမှဖြစ်ကြောင်းလည်းပြောဆိုထားတာဖြစ်ပါရဲ့ရှင်
။နန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်။တစ္ဆက်ထက်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းမှာအခြေအနေတည်ငြိမ်စပြုလာပြီးဖြစ်တာကြောင့်စာတင်ကြောင်းတွေကိုပြန်ဖွင့်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။လလောဆယ်မှာတော့မြို့ပေါ်ကျောင်းတချို့ကိုစတင်ဖွင့်လှစ်ဖို့ရှိနေပြီးနောက်ပိုင်းမှာပဲကျေးလက်ကကျောင်းတွေဖွင့်လှစ်တော့မှာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်ပိတ်ထားခဲ့တဲ့စာတင်ကျောင်းတွေကိုဒီအပိုင်းတွေအတွင်းမှာပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။မောင်တော်မြို့နယ်အတွင်းမှာစာတင်ကျောင်း180လောက်ရှိတဲ့အနေနဲ့လောလောဆယ်မြို့ပေါ်ကျောင်းတချို့ကိုပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်နေကြောင်းမောင်တော်မြို့နယ်ပညာရေးမှုဦးခင်အောင်ကပြောပါတယ်
။ကျောင်းဖွင့်ဖို့တော့စီစဉ်နေပြီ။ဒါပေမဲ့နောက်နေ့လောက်တော့မြို့ပေါ်ကျောင်းတွေကိုစာပေလို့ဖွင့်မယ်။မြို့ပေါ်ကဒီလိုကြောင်းလေးကြောင့်စပ်ပုံးနေအစချမ်းမတွေကိုလေစစ်ခနဲ့နေနောက်ဆုံးသွားပြီးတော့ဟိုတာဝန်ကျတဲ့နေရာကိုလာပါဆိုပြီးတော့ခေါ်ထားတယ်ခေါ်ထားတော့ကလေးတွေလေးပြန်လာကြမှာဆိုတော့ဒီမြို့ပေါ်ကျောင်းတွေကိုပထမဆုံးဖွင့်လိုက်မှာပေါ့
မြို့ပေါ်ကျောင်းတွေဖွင့်လိုက်ပြီးတဲ့နောက်မှာမြို့နဲ့အနီးအနားကကျောင်းတွေကိုဒုတိယအဆင့်နဲ့အလန်းကွာတဲ့ဒေသကကျောင်းတွေကိုတတိယအဆင့်ထားပြီးဖွင့်လှစ်ဖို့စီစဉ်ထားကြောင်းလည်းပြောပါတယ်ဆရာဆရာမတွေနဲ့နေရက်ပြန်မလာတဲ့ကျောင်းသားတွေအတွက်စီစဉ်ဆောင်ရွက်ထားတာကိုလည်းအခုလိုပြောပါတယ
်ဒီကကျွန်တော်ဌာနကလည်းပဲမိမိဒေသကိုတာဝန်ထက်ဆောင်ဖို့တွားရမယ်ဆိုတော့လာကြမှာဒါကြတော့ဒီမှာလုံခြုံရေးရှိတဲ့နေရာတွေကိုပဲကျွန်တော်ကမှတ်ပေးပြီးပြတ်မှာလေလုံခြုံရေးရှိတဲ့နေရာတွေကိုတော့ပဲလွှတ်မလဲအဲ့ဒါမြို့ပေါ်မှာထားပြီးတော့အိဆာတွေကိုသင့်တော်နေရာတွေမှာတာဝန်ယာယီတာဝန်ပေးမှာပေါ့ဟိုနေရက်ဆောက်ပါပြီးတော့တွားစေဒီကတွေနောက်မှာကလေးတွေကလိုက်ပါသွားတာတော့ကလေးတွေကဟိုတခြားမျိုးနေတယ်ဟိုမြောက်ဦးတို့ကျောက်တော်တို့ပုံမချမ်းတို့စစ်တွေတို့ရောက်နေကြတယ်အဲတော့အဲကလေးတွေပြန်လာမှပြန်လာလို့ကျောင်းမှာရှိရင်တို့ကျွန်တော်ဖွင့်ပြရမယ်ဒီလိုကလေးတွေကိုသူစိတ်မချလို့ပို့ထားရင်တို့အဲ့ဒီရပ်တင်းမျိုးနေမှာပဲတင်ကြလို့ရအောင်ကျွန်တော်စီစဉ်ထားတယ
်အကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်ဒေသခံတချို့ဟာအခြားအရက်ဒေသကိုတိမ်းရှောင်တာတွေရှိတယ်လို့တချို့ကတော့မိမိနေရက်ဒေသကမခွာပဲဆက်လက်နေထိုင်သူတွေလည်းရှိနေပါတယ်ရန်ကုန်မြို့ကဆွေမျိုးတွေစီတင်းရှောင်နေတဲ့မောင်တော်ဒေသခံတဦးကတော့သူ့ရဲ့သားသမီးတွေကိုရန်ကုန်မှာပဲပညာသင်ကြားဖို့စီစဉ်နေကြောင်းပြောပါတယ်
။ကျမတို့ကလေးတွေကတော့ကျမတို့ကကလေးတွေကိုဒီကိုခေါ်လာပြီးတော့ဒီမှာစာသင်ခိုင်းထားတာ။အဲ့ဒီနေရာကိုကျမတို့မလို့ခင်မင်းနဲ့မှပုံမှန်မလွေတော့ဘူး
။မောင်တော်မြို့နယ်ကိုင်းကြီးကျော်သားတဦးကတော့
အဲပေါ်ဒီလိုကြောင်းပွင့်ပြုမယ်ဆိုတော့ကျွန်တော်တို့ကကိုယ်ကြောင်းဘူးဒါလည်းကျွန်တော်ကိုယ်အခင်းပြတတ်နာပြီးကျွန်တော်ဘဲမှမသွားဘူး။ကျွန်တော်မိသားစုအကုန်လုံးရှိဘူး။
လက်ရှိလုံခြုံရေးအခြေအနေကိုကန်းကြီးရွာသားကအခုလိုဆက်ပြောပါတယ
်။ဒါကတော့ခုချိန်ကမှတော့ဘာဟိုတင်းနေနေလည်းမဟုတ်ဘူး။ဒီကောဘယ်လိုခေါ်မလဲကျွန်တော်ကျတဲ့တမားတော့အဲ့လိုဆက်တော့မကတ်တော့ဘူးပေါ့။ဒါမင်းကျွန်တော်တို့ရှင်းလင်းလို့နေရတော့ပြင်နေရတယ်။ဘယ်လိုခေါ်မလဲကိုကတော့အဲ့လိုပေါ့သူကွာတော့တတိနည်းနဲ့နေနေရတာပေါ့။
အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခြင်းကသူတို့ရွာသားတွေဟာတပတ်လောက်ညစဉ်တင်းဆောင်တာတွေရှိခဲ့ပေမဲ့အခုအခါမှာတော့လုံခြုံရေးအခြေအနေတိုးတက်လာကြောင်းပြောပါတယ်။ဘူဒီတော်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတော့ဘူဒီတော်မြို့နယ်ကကျောင်းဖွင့်လက်တဲ့အခြေအနေနဲ့လုံခြုံရေးအခြေအနေကိုအခုလိုပြောပါတယ်။အ
ဲကျွန်တော်တို့ကတော့မနေ့ကကျွန်တော်တို့ပညာရေးမှူးရှင်ကတော့
ကျောင်းကူကျောင်းကိုစတင်ပြီးတော့ဖွင့်မယ်ဆိုပြီးအဲ့လိုတော့ဟာလားသူကြောင်ရထားတာကျွန်တော်သိရပါတယ်ခင်ဗျ။ဒီကတော့တရင်တက်ဖွဲ့တွေကအကြောင်းတွေဖြစ်နေပါဗျာ။ကျွန်တော်မျိုးနေချင်းမှာတော့လောလောဆယ်မှာထူးထူးခြားခြားတော့မရှိဘူး။လောလောဆယ်တော့ဟာနေတဲ့အချိန်ရှင်ရှိနေတယ်ဘလို့ဖြစ်လာမယ်လဲဆိုတာကိုတော့တောင်းကြည့်နေတုံးပဲဖြစ်ပါတယ်။
ဘူဒီတော်မျိုးနယ်မှာစာတင်ကျောင်းပေါင်း210လောက်ရှိနေတာဖြစ်ပါတယ်။ဘူဒီတော်မျိုးပေါ်မှာတော့လောလောဆယ်ကဲဆေးရေးစခန်း10ခုလောက်ရှိပြီးမောင်းတော်မျိုးနယ်နဲ့ဘူဒီတော်မျိုးပဝန်းကျင်ကျေးရွာတွေကတင်းချောင်လာသူ1500လောက်ရှိကြောင်းလဲဦးထွန်းအောင်သိန်းကပြောပါတယ်။ဒီရက်ပိုင်းတွေအတွင်းမှာအကျန်းဖက်သမားတွေကနေပြည်တော်ရန်ကုန်မန္တလေးနဲ့မော်လမြိုင်စတဲ့မြို့ကြီးတွေမှာအကျန်းဖက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်လုံခြုံရေးတင်းကျပ်တာတွေရှိနေတယ်လို့ရခိုင်ပြည်နယ်မြို့တော်စစ်တွေမြို့မှာလည်းလုံခြုံရေးကိုတိုးမြင့်ထားပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအင်ကာနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့မကြသေးခင်တုန်းကအကျန်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုလေ့လာဖို့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာမောင်တော်ဒေသမှာရောက်ရှိနေပါတယ်။ဒေသခံတွေနဲ့တွေ့ဆုံနေတဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့အနေနဲ့အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံအနီးနယ်စပ်ဒေသကအခြေအနေဆိုးဝါးနေတဲ့ကျေးရွာတွေအထိတွားရောက်ဖို့ကိုလည်းလူမှုရေးလှုပ်ရှားနေသူတွေကတိုက်တွန်းနေကြတာပါ။အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ဒီကနေ့မောင်တော်ခီးစဉ်နဲ့ပတ်သက်လို့အပြည့်အစုံကိုတော့မဆုမွန်ကဆက်ပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်အမျိုးသားလွတ်တော်ဒုက္ခထဦးဝေးတာအောင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်းတော်ဒေသကကြေးရွာတွေအထိတွားရောက်ပြီးဒေသခံတွေနဲ့တွေ့ဆုံနေတဲ့အကြောင်းခီးစဉ်မှာအတူလိုက်ပါသွားတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကပြောပါတယ်
ခုပြေးတိတ်ဆောင်လာတဲ့ဒုက္ခတွေကတော့သူ့ဘာသာသူအကူအညီပေးမှုတွေအများကြီးရှိတယ်လေအဲအခုကဥပတို့ဒီမျိုးသားလွတ်တော်ကတော့ခုအကြမ်းရွာတွေကခုပြေးတိတ်ဆောင်မှုပြုပေးနေဟိုခိုင်ခိုင်မြဲမြဲပေါ့ခိုင်မမရက်တည်နေတဲ့ဒီရွာတွေကိုရောက်ပေါ့နော်ကန့်နိုင်ကြတော့ပြေးတော့လေးအစီအစဉ်ပေါ့တိုင်းတိုင်းသားတွေဘုံပါတိုင်းသားတွေရှိရပါတော့အဲ့ဒီဟာတွေကိုတိကျထားပြီးတော့မျိုးသားလွတ်တော်နေကိုကြီးပေးတာပါတော့ဆိုင်ဆိုင်အဓိကဒီလိုလာပြီးတော့အားပေးတဲ့ကိုကြီးလွတ်တော်တော်လေးဝန်တာနေကြတယ်ကြည့်ရတော့ဝန်တာကြတယ်ခလေးလေးတွေပါပါတယ်ခလေးလေးတွေတော့ငယ်တဲ့ခလေးတွေပါပါကြတယ်ပါတော့အခုတွေ့ရတာလေမျိုးသမီးတွေရောမျိုးသားတွေရောလုံလုံကြီးနဲ့အခုဟိုဒီချာလွတ်ပေးထားတာပါတော့လုံလုံကြီးလုံလုံကြီးလည်းကောင်းပါတယ်ပို့ပြီးတော့လေ
ကချင်ရှမ်းစာတဲ့ပြည်နယ်တွေကကိုယ်စားလှယ်တွေပါပါဝင်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့နဲ့အတူရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့လုံခြုံရေးတာဝန်ရှိသူတွေပါလိုက်ပါပြီးတော့ရောက်ရှိသွားတဲ့မောင်းနှောဒေသမြောက်ပိုင်းကြီးကန်းမြင့်ကျေးရွာစီမှာလိုအပ်တဲ့စားနပ်ရိက္ခာအကူအညီတွေပေးအပ်ခဲ့ကြောင်းကိုလည်းပြောဆိုခဲ့တာပါ။
အမျိုးသားလွှတ်တော်ဒုတိယဦးစားဦးရတာအောင်ပါနော်။သူကအုပ်ဆောင်သွားတာပေါ့။နောက်ရခိုင်ကဦးဆိုးဝင်းခေါ်ဦးဆိုးလေး၊ကရင်ပြည်နယ်ကဦးဆိုးမိုးမြင့်နော်။နောက်ရှမ်းပြည်နယ်ကဦးဆိုးမင်းလက်ခေါ်ဦးကိုလတ်နောက်ကချင်ပြည်နယ်ကဥဝင်းစော်နောက်တနင်္လာတိုင်းကမုံဆိုးနဲ့ရန်ကုန်ကဥပပေါ့နော်အလုံး9ယောက်ပေါ့နော်ဒီကြီးကစတေးနီယာဆက်ထွက်လာတယ်မနေ့ကဆက်ထွက်လာတယ
်မောင်းတော်ဒေတာမှာတော့လမ်းမဆက်သွေးကြီးအခက်အခဲနဲ့လုံခြုံရေးအခြေအနေတွေကြောင့်ဒေတာခံနေပိတ်မိနေတဲ့ကြေးရွာတွေမှာအကူအညီပေးရလုပ်ငန်းတွေကိုလုတ်ကင်ပေးနေတဲ့ကိုစောစောထွန်းကတော့အမျိုးသားလွှတ်တော်ကိုစလဲရေးပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေအနေနဲ့မြန်မာဘင်္ဂလားနယ်စပ်နားကကြေးရွာတွေအထိတွားရောက်ကြဖို့လိုတယ်လို့ဆိုပါတယ
်ဒီပြည်ထောင်စုအစင်းဒီလွှတ်တော်ပိုင်းကလူတွေလာလို့ရှိရင်အဲ့ဒီမရောနိုင်တဲ့နေရာအထိကိုကျွန်တော်ရောက်သိရှင်နေပေါ့နော်ရိခာနေနဲ့ပတ်သက်ပြီးတော့မှာအဲနောက်တစ်ခုကအခုတည်းပဲလူချွေးရဲ့အစီအမံနဲ့ပတ်သက်ပြီးတော့သင်္ချာနိုင်တဲ့ရော်တွေရှိတယ်။အဲ့ဒီအတွက်ကိုလည်းဒီလူချွေးတောင်ဝင်ထားတဲ့အဲ့ဒီစတက်တို့နောက်ပြီးတော့မှနိချက်ဆောင်ရေးတွေနဲ့သူတို့တွဲဆုံဆွေးနွေးပေးခဲ့စီရှင်တယ်ကျွန်တော်တို့ကလေ။ကျွန်တော်နောက်ဆုံးကြတဲ့သတင်းအရဆိုလို့ရှိရင်တော့ဒီမောင်တော်မြို့နယ်တောင်ဖက်ပိုင်းမြို့ရော်တွေကအကုန်လုံးတော့ကျွန်တော်တို့ခရီးလမ်းပေါက်တယ်။ဒီလူချွေးရဲ့အရောနောက်ပြီးတော့မှဒီရိခါရရှိတဲ့အတိုက်တန်ရောအစီပြတာရှိတယ်။ဒါပေမဲ့လို့ဒီအောက်တပြေဟိုခင်းနေဆိုလို့ရှိရင်တော့နေမြစ်တစ်ပေါ့လေ။အဲ့နေမြစ်တစ်နေမြစ်နီတို့ဆိုတဲ့နေရာတွေကကျတော့ဘင်္ဂလားဒေ့ရှ်ရဲ့နေတယ်နောက်ပြီးတော့မှအဲ့ညာကလည်းမဆက်တော့ရင်ခက်ခဲတယ်အဲ့ဒီရော်တွေအခြေအနေတွေကိုတတိယအခြေအနေတွေယူပြီးတော့မှလုံလောက်တဲ့လူချင်းအင်အားနဲ့အဲ့ဒီရော်ရဲ့လူရဲ့ချစ်တွေကိုတော်ပြီးတော့ကြီးစစ်ရှင်တယ
်ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှောဒေသမှာတော့ရခိုင်တိုင်းရင်းသားတွေဒါမှမဟုတ်ကမန်မျိုးတိုင်းနဲ့ဟိန္ဒူအစ္စလမ်ဘာသာဝင်တွေဟာလည်းစားနေရိတ်ခါအခက်ခဲနဲ့ကျန်းမာရေးအခြေခံစောင့်ရှောက်မှုတွေအရေးတကြီးလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်နိုင်ငံတော်ဤတိုင်းပြည်ငယ်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်အတွင်းကပြည်ပခါတွေအတွင်အကူအညီလိုအပ်နေတဲ့သူတွေကိုဘာသာလူမျိုးမခွဲကြဘဲအကူအညီပေးမှာဖြစ်ကြောင်းကိုလည်းပြောဆိုထားတာပါကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကတော့လိုအပ်တဲ့အကူအညီထောက်ပံ့တွေနဲ့ဥပဒေရဲ့အကူအညီဆောင်ရှောက်မှုရအောင်အကူအညီပေးဖို့တိုက်တွန်းခဲ့ပါတယ
်ဒီရခိုင်ပြည်မှာရှိတဲ့တိုင်းရင်းသားအလုံးပေါ့တခါရောက်တဲ့လူတွေမှာကမန်လေးရှိမယ်မျိုးလေးရှိမယ်ရခိုင်လေးရှိမယ်ပေါ့နော်အေးစစ်စစ်နဲ့ဒီမေချင်တဲ့ဒီလူစုပေါ့ဒီအစိုးရဒီမှာခေါ်လုံလာတဲ့အဖွဲ့တွေအလုံးကိုရခိုင်တိုင်းရင်းသားရဲ့ကမန်တိုင်းရင်းသားရဲ့လို့မဟုတ်ပေမဲ့ကျွန်တော်တို့အလုံး
အမျိုးသားလူတော်ကိုယ်စားလှယ်တွေရဲ့စက်တင်ဘာလ၁ရက်နေ့ကစတင်နေမောင်နှောပူတီတော်ခီးစဉ်ကတော့စက်တင်ဘာလ၁၆ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်ရှင်။
ရှင်နာပြဇခိုင်ပြည်ပခတကြောပြန်ဖြစ်လာရတဲ့အတူပဲမြန်မာနိုင်ငံထဲမှာဘာသာရေးအရာလူမျိုးရေးအရာအမုန်းပွားပျောက်စုရေးသားမှုတွေလှုံ့ဆော်မှုတွေတော်လေးတွေ့လာပါတယ်။မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အတူပဲဘာသာရေးထိခိုက်ရုံးနဲ့လူမျိုးရေးအကဲဆန့်မှုတွေကြုံလာရတာပါ။ဒီချင်းတွေဟာဘာကြောင့်လဲဘာသာရေးလူမျိုးရေးပြည်ပခတွေကိုဘယ်လိုကျော်လွှားကြမလဲ။ဒါမဲ့အင်ကာန တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းများလူလာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝင်ရဲ့ဖုန်းနံပါတ်က1-232-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြည့်ကြပါလိမ့်ခင်ဗျာ။
တရားလီလိုင်းစနေကံကိုအခုည9နိုင်ခွဲမှာထုတ်လွှင့်မှာမို့ဆောင်မြော်နာဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကတရားလီလိုင်းစနေကံကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြတာပါ။အခုနားဆင်နေတဲ့ VOA မြန်မာပိုင်းအင်္ဂါနဲ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုည9နိုင်ကနေ9နိုင်ခွဲထိထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ Asia Set 7ဂျိုဒူကနေတရားရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။ည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမှတ်တမ်းရင်ထိုက်ကြေညာပေးပါမယ်ရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကကြမ်းဖက်မှုတွေရေဒီသတင်းပတ်ထံမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှရေးပေါ်အစည်းအဝေးတည့်ရချင်းပါမှာဖြစ်ပါတယ်ကုလသမဂ္ဂလူခွင့်ရမဟာမင်းကြီးဇာယီရာအက်အယ်ဟူစိန်ကရိုဟင်ဂျာတွေအပေါ်ပြုမှုနေတာတွေကလူမျိုးရုံးတပ်ဖြတ်မှုအဆင့်ရောက်နေပုံရတယ်လို့မနေ့တနင်္လာနေ့ကပြောဆိုပြီးတဲ့နောက်ဗြိတိန်နဲ့ဆွီဒင်နိုင်ငံတို့ကလွန်ကျွေးကောင်စီမှာဆွေးနွေးဖို့ပန်ကြားခဲ့တာဖြစ်ပြီးမနေ့ပြန်ဗုဒ္ဓဦးနေ့မှာဆွေးနွေးဖို့စီစဉ်ထားပါတယ်ရှင်မြောက်ကိုရီးယားနိုင်ငံရဲ့စက်တမလ3ရက်နေ့ကဟိုက်ဒရိုဂျင်ပုံဖြစ်နိုင်ခြေရှိတဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့မနေ့တနင်္လာနေ့တုန်းကကုလသမဂ္ဂလုံခြုံရေးကောင်စီကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတစ်တရက်ကိုတညင်တညွတ်ထဲချမှတ်လိုက်ပါတယ်။မြောက်ကိုရီးယားအပေါ်နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတစ်ထပ်မံချမှတ်တဲ့အပေါ်အခြားဒေသတွင်အပြုသဘောတုံ့ပြန်ကြပေမဲ့ထိရောက်မှုရှိပါမလားဆိုတဲ့အပေါ်မှာလည်းတန်တရာရှိနေကြပါတယ်။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်ကဘာကလက်တင်ခံမှာမဟုတ်ဘူးဆိုတာကိုညွှန်းဆိုပြသလိုက်တာဖြစ်တယ်လို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလေးကကုလသမဂ္ဂလုံခြုံရေးကောင်စီမှာမနေ့တနင်္လာနေ့ကပြောဆိုခဲ့ပါတယ်။ရာသီဥတုပြန်လည်ကောင်းမွန်လာပြီဖြစ်တဲ့အတွက်ဟာရီကိန်းမုန်တဲ့အာမကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုတွေကို Florida ဒေသခံတွေဒီကနေ့ပို့ပြီးတော့တွေ့လာရမှာပါ။ဒါပေမဲ့လည်း Florida ပြည်နယ်မှာနေထိုင်သူထပ်ဝက်လာဟာလျှက်စစ်မီမရှိဘဲနေထိုင်နေရပြီးရေနဲ့အပျက်စီးတွေဖုံးလွှမ်းနေတဲ့နေရာအတော်များများကိုလည်းတွေ့ရပါတယ်။အမေရိကန်ဆိုရရဲ့ဒုက္ခသည်ဆိုင်ရာတင်းချက်တဲ့မူဝါဒကိုဆက်လက်ကျင့်သုံးခွင့်ပြုတဲ့အကြောင်းအမေရိကန်တရားရုံးချုပ်ကယာယီအမိန့်တရားထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကိုအစောဆုံးဒီကနေ့အင်္ဂါနေ့မှာဆလို့ဒုက္ခသည်တချို့ဝင်ရောက်ခွင့်ပြုဖို့အောက်တရားရုံးတစ်ခုရဲ့တရားစီရင်ချက်ကိုတရားရုံးချုပ်ကလောလောဆယ်ဆိုင်းငံ့လိုက်ပါတယ်ရှင်
။တရင်အချင်းချုပ်ကိုမတင်ရင်ထိုက်တင်ညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမူကမဆုမွန်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းညနေ6နာရီခွဲနဲ့9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.